မင်္ဂလာပါရှင် AR ရဲ့တန်လွင်စီစဉ်ကနေကြိုဆိုပါရစေ။အခုနားဆင်ရမှာကတော့ပြည်သူစစ်သားရင်းနှီးစကားအစီအစဉ်ဖြစ်ပါတယ်။ကျွန်မကတော့ခွန်ညူပါ။ဒီတစ်ပတ်မှာတော့စီဗီယံပူကြီးထက်မြက်နဲ့အတူစိတ်ဝင်စားဖို့ရဘလို့အကြောင်းအရာတွေဆွေးနွေးထားလဲဆိုတာနားဆင်ပေးပါအောင်ရှင်။မင်္ဂလာပါကိုထက်မြက်ရှင်
။ဟုတ်ကဲ့မင်္ဂလာပါမခွန်ညူ။
ဟုတ်ကဲ့ပါဒီစစ်မှုမထမ်းမနေရဥပဒေကိုဒါစစ်ကောင်စီဘက်ကအလင်းမြန်ပဲအကောင့်ထဲပေါ်လာပြီးတော့အခုဆိုရင်ဒါရက်ွက်တွေတဲ့စည်ရင်းတွေကောက်မဲနှိုက်တာတွေလှုပ်လာပါတယ်ပြည်သူတွေကြားတဲ့ဒါစိုးရိမ်ပူပန်မှုတွေနဲ့အတူအတော်လေးကြရဲရိုက်နေတာဒါကိုထက်မြတ်တို့လည်းတွေ့မြင်နေရမှာပါဒါဟာဒီစစ်ကောင်စီအနေနဲ့ဒီဥပဒေကိုအကြောင်းပြပြီးအတင်းအကျပ်စစ်သားစုဆောင်းဖို့လှုပ်လာနေတယ်လို့ပြောရမလားကိုထက်မြတ်ကြီ
းအမှန်ပေါ့မခွန်ညိုကြီးဒါပြည်သူတွေကိုကျင်းတဲ့ကျက်တွေရောက်အောင်ရောက်ရက်ခတ်အောင်ပြီးရင်စိုးရိမ်ထိလက်မှုဖြစ်အောင်စောက်တရားမရဖြစ်အောင်လှုပ်လာတဲ့အပြင်သူတို့ကိုယ်တိုင်လည်းစောက်တရားမရတော့ဆိုတာကိုဒါသိသားစီပါလေဗျအခုလိုပြည်ပအနေနဲ့ဘာမှမရှိတဲ့အခြေအနေမှာပြည်သူတွေကိုစစ်မှုထမ်းခိုင်းဖို့လှုပ်တာဟာတော်တော်လေးအရှက်မဲ့တဲ့လှုပ်ရလို့ပြောရမယ်ဗျပြည်တွင်းအနေနဲ့အတွက်ပဲသူတို့ခေါင်းခဲနေရတဲ့အခြေဖြစ်တယ်သူတို့ရင်ဆိုင်နေရတဲ့ဟာကလည်းသူတို့မတရားအာဏာသိမ်းလိုက်လို့ပေါ်ထွက်လာကြတဲ့မဟုတ်မခံပြည်သူတွေဖြစ်တယ်ဒီပြည်သူတွေကရရလက်လက်ဆွဲပြီးတော့စတင်တော်လှန်ခဲ့ရာကနေတဖြည်းဖြည်းအဆင့်တန်းတစ်ခုကိုရောက်လာတဲ့အတွက်သူတို့ရဲ့အဓိကအခက်အခဲတွေဖြစ်လာတယ်။သူတို့တွေဘလို့မှအနိုင်မရနိုင်တော့တဲ့ဒါဒေါ်လန်တက်ဖွဲ့တွေဖြစ်လာတယ်။ဒါကိုသိတဲ့အချမ်းမတ်စစ်တဲ့အနေနဲ့အခုလိုအခြေအနေမှာသူတို့ဒီလိုလှုပ်ရက်ကိုအကောင့်ထဲပေါ်တာဟာပြည်သူချင်းချင်းရန်တိုက်ပေးတာဖြစ်သလိုသူတို့ကိုဒုက္ခပေးနေတဲ့အရင်းအမြစ်တွေကိုပျက်စီးအောင်လုပ်တာလည်းအတူတူပဲဗျ။တကယ်ဆိုရင်သူတို့ထုတ်ပြန်တဲ့စစ်မှုမထမ်းမနေရဆိုတဲ့ဥပဒေဟာဥပဒေလို့တောင်မခေါ်ထိုက်ပါဘူးဗျ။သူတို့ကိုယ်တိုင်ကပြည်သူအာဏာကိုမတရားသိမ်းယူထားတဲ့အဖွဲ့ဖြစ်လို့လုံးဝတရားဝင်ခြင်းမရှိဘူး။ဒီလိုတရားမဝင်အဖွဲ့ကထုတ်ပြန်ချက်ဟာဥပဒေမဟုတ်ဘဲနဲ့အတင်းအကျပ်စေခိုင်းခြင်းတစ်ခုသာဖြစ်တဲ့လက်ရှိပုံစံအရဆိုရင်အချမ်းမဲ့စစ်တပ်ကပြည်သူကိုလက်နက်အားကိုးနဲ့အနိုင်ကျင့်နေတဲ့ဓမြတတအဆင့်လောက်ပဲရှိပါလေဗျနောက်တစ်ခုကတော့မက်ခွာညူပြောသလိုပါပဲမတရားထုတ်ပြန်ချက်တစ်ခုကနေဒါသူတို့ရဲ့လိုအပ်ချက်ဖြစ်နေတဲ့အတင်းအဓမ္မလူသစ်စုဆောင်းတာပါပဲအတင်းအဓမ္မစုဆောင်းနေဆိုတာကလည်းတခြားမဟုတ်ဘူးဗျလက်ရှိလူမှုကွန်ရက်ပေါ်တက်လာတဲ့ဗီဒီယိုကလစ်တွေပြီးရင်သတင်းတွေကိုကြည့်ရင်သိသာစေတယ်ဒါကမဲနေရတဲ့အခါမဲပေါက်မှဆိုးတဲ့မိခင်တွေလုံးဝသတိလစ်သွားတဲ့အထိဖြစ်သွားတာလေအဲတားမဲပေါက်လို့စိတ်ထိကြိုက်ပြီးတော့ကိုယ့်ဘာသာအဆုံးစီရင်သွားတဲ့မိဘတွေမဲပေါက်လို့စိတ်မှုမတော့မထမ်းနိုင်ဘူးကွာအတုံးချခံဘွားတော့အယောက်မခံနိုင်ဘူးကွာအသေးခံလိုက်တာကပူကောင်းတယ်ဆိုပြီးတော့ကိုယ့်ဘာသာဒါအစိတ်တော့အဆုံးစီရင်လိုက်တာတွေပေါ့နော်ဒါတွေကိုကြည့်ရင်မဲဒါသိတာစီတယ်သူတို့လှုပ်တဲ့စိတ်မှုမထမ်းမနေရဘူးဘယ်သူကမှယုံကြည်မရှိဘူးသူတို့ကိုထောက်ခံနေပါလေဆိုတဲ့သူတွေတောင်ယုံကြည်မရှိကြတာဒါတော်လန်နေတဲ့ပြည်သူတွေကပိုတော်မှမယုံသေးတယ်ဗောနော်အဲနိုင်ငံအတွက်မှမဟုတ်တာဗောနော်တကယ်သာနိုင်ငံအတွက်ဆိုရင်ဘယ်သူကများဒါမျိုးစန့်ကျင်ပါလဲဗော
ဟုတ်ကဲ့ကိုထက်မြတ်ရေဒီစစ်မှုထမ်းဖို့ဆင်းရင်ပါသားသူတွေအနေနဲ့ဒါစစ်တင်နန်းတွေကိုဗောနော်ဗမာသွားတက်ရမလဲဒီတနိုင်ငံလုံးအတိုင်းတာနေဆိုလို့ရှိရင်လေ့ကျင့်ရေးတက်ပေါင်းဘယ်နှခုရှိလဲရှင်
ဟုတ်ကဲ့မခွန်ညွေတင်တန်းချောင်းအနေနဲ့ဆိုရင်တတသည့်တင်တန်းချောင်းကအားလုံးပေါင်း17ချောင်းရှိပါတယ်ဒါအမှတ်1ကနေအမှတ်17ဆိုပြီးတော့ရှိတယ်ဗောနော်အမှတ်1ကတော့ဂျိုးပြူအမှတ်2ကတပိတ်ချင်းအမှတ်3ဆိုရင်ရမဲတင်အမှတ်4ကပင်လောင်အမှတ်5ဆိုရင်ရေနီအမှတ်6ဆိုရင်ပသိမ်းအမှတ်9ဆိုရင်တော့တောင်လွင်းကြီးအမှတ်10ကရွှေဘူအမှတ်9ကအလန်တရာတထုံမှာရှိတယ်အမှတ်10ကအရာတော်ဗောနော်အမှတ်17ကလာရှုမှာရှိတယ်ဗျပြီးတော့ဒါအရင်ကတိုင်းဘိုလ်လို့ခေါ်ပြီးတော့အခုတက်မတော်တမ်းမြင့်လေးကျင်ကြီးအကြောင်းဆိုပြီးပြောင်းလဲခေါ်ဆိုထားတဲ့တတကဆိုတဲ့အကြောင်းတွေရှိပါတယ်ဖွဲ့စည်းပုံကဒီလိုတတကတွေကိုစစ်တိုင်းတတိုင်းကိုတကြောင်းနှုံးနဲ့14ကြောင်းရှိတယ်ဗျဂျိုးပြူရှိတယ်မိုးဆွေရှိမယ်ကျိုင်းတောင်တန်ဖြူစရဲအင်ကဘူးအုတ်တွင်းမြကြီးနာရွှေဘူကန်းနီပြီးရင်ကလေးကျိုင်းတုံပလောတပေချင်းဖရုဆိုဆိုပြီးတော့တတသည့်တင်တန်းတွေဖွင့်လို့ရတာမျိုးတွေရှိမယ်ဒီလိုမျိုးတသားတစ်တင်တန်းချောင်းရောဒါစစ်အခြေခံလေ့ကျင့်ရင်းချောင်းရောပေါင်းရင်25ချောင်းရှိတယ်ဗောနော်ဒီလိုဖွင့်ဖို့ဆိုရင်ဒီတင်တန်းချောင်းတွေကညအကျန်းဖက်စစ်တက်ကကောင်းကောင်းလက်လန်းမိမဲ့နေရာမျိုးတွေသူတို့စုံမထားနိုင်တဲ့နေရာမျိုးတွေမှာပဲဖွင့်လို့ရမယ်လက်ရှိအခြေအနေရ25ချောင်းလုံးမှာဖွင့်နိုင်ဖို့ဆိုတာဘလို့မှမဖြစ်နိုင်ဘူးဒါကြောင့်ဖြစ်နိုင်ခြေရှိတဲ့စစ်အခြေခံလေ့ကျင့်တက်တွေဆိုရင်အမှတ်1ဂျိုးဖြူဗောနော်အမှတ်2ရမဲတင်အမှတ်4ပင်လောင်အမှတ်6ပသိမ်းနဲ့အမှတ်9တောင်တွင်းကြီးဒါအမှတ်9ကဒီရင်နီပေါ့နော်ဒါသူ့စီမှာသူကအခုဆိုရင်ဒါဖြူဘက်မှာဒါတိုက်ပွဲတွေဖြစ်နေတာဖြစ်တဲ့အတွက်အဲ့ဒီမှာဖွင့်မှုစိတ်မချဘူးဆိုရင်အမှတ်9အလန်တရာတထုံမှာဖွင့်နိုင်တယ်ပေါ့နော်အပြင်တမ်းမြင့်လေးချင်းအကြောင်းနဲ့အနေနဲ့ဆိုရင်ဒါဂျိုးဖြူရှိမယ်မိုးဆွေရှိမယ်ကျိုင်းတောင်ရှိမယ်တန်ဖြူစရက်ရှိမယ်အင်ကဘူးရှိမယ်ကျိုင်းတုံရှိမယ်ပေါ့နော်ဒါတွေကတော့ဖွင့်လက်နိုင်တဲ့နေရာတွေဖြစ်တယ်အခြားနေရာတွေမှာဖွင့်ရောမရဘူးလားဆိုတော့ဒီလိုတင်တန်းကျောင်းတွေလောက်တော့ဘလို့မှအဆင်မပြေနိုင်ဘူးလို့ပြောရမှာဗျ လူထောင်ချီတဲ့အတွက်အခြေခံအဆောက်အုံတွေမြေနေရာတွေစက်ပစ်ကွင်းတွေကိုစီချေမိုးရင်ကွင်းတွေလေ့ကျင့်ရင်ကွင်းတွေအများကြီးလှုပ်ဆောင်မှာဖြစ်လို့အခုလက်ရှိသူတို့ရဲ့အချိန်လိုအပ်မှုအရမလွယ်ကူလို့ပြောရမှာပေါ့နော်အခုဆိုရင်ဒါကန်းနေရာအေးတိုက်ခိုက်သိမ်းပိုက်လိုက်နေတဲ့အတွက်ဖွင့်ညင်တော့သူတို့ဖွင့်လို့မရတော့ဘူးပေါ့နော်
ဒီလိုစစ်တပ်ရဲ့လေ့ကျင့်ရေးတပ်တွေမှာသင်တန်းတက်ရတဲ့လူငယ်တွေအနေနဲ့ဘာတွေသင်ကြားရနိုင်မလဲဒီပေါ့နော်ဟို DSA သင်တန်းလိုမျိုးပဲဒါဟို brain wash လောက်ခံရနိုင်တဲ့အခြေအနေမျိုးတွေရှိလားပြီးတော့ဘယ်လိုတွေကြုံတွေ့ရနိုင်မလဲရှင်
ဟုတ်ကဲ့ဗျမြများဆဆသင်ယူနိုင်စရာမရှိဘူးဗျဘာလို့လဲဆိုတော့အတုံးချခြင်းလို့အခုလိုလှုပ်ဆောင်တာဖြစ်တယ်သူတို့အတွက်လိုအပ်လို့ပေါ့နော်နိုင်ငံအတွက်ကတကယ်လိုအပ်လို့လုပ်တာမှမဟုတ်တာပေါ့နော်အဲသူတို့အတွက်ဘာလို့လိုအပ်တာလဲဆိုတော့ဒါလူအရင်းမြစ်တွေလိုတယ်အတုံးချနိုင်မဲ့လူသားတွေလိုတယ်ဒီလူငယ်တွေလူရွယ်တွေအပြင်မှာရှိနေပြီးတော့နှီးမျိုးစုံနဲ့ငါတို့ကိုတော်လန်တာခံနေမဲ့အစားငါတို့အိတ်ကက်တဲ့ထည့်ပြီးငါတို့ကြိုက်တယ်လို့ခြေလဲမယ်ဆိုတာမျိုးကိုလည်းဒါကျွန်တော်တို့အဲယူဆလို့ရအမြင်တွေ့နေရတယ်ပေါ့နော်အဲသူတို့မနိုင်တော့မှန်တိလာတဲ့အခါသူတို့ဒီရင်ဆိုင်နေရတဲ့တော်လန်သူတွေကိုအချင်းချင်းပြန်ပြီးရန်တိုက်ပေးမယ်ဖွဲ့စည်းပုံတွေပြတ်အောင်လုပ်မယ်ပြိုကွဲအောင်လုပ်မယ်ပြီးရင်တင်ကြားရတဲ့အရာတွေအနေနဲ့ကတော့ဒီလူတွေထဲမှာပေါ့နော်သူတို့ကိုမထောက်ခံမဲ့အတင်းအဓမ္မစုဆောင်းခံရလို့ရောက်လာတဲ့သူတွေပါနေတာကိုသူတို့ကိုယ်တိုင်လည်းသိတဲ့အတွက်တချိန်ကြာရင်သူတို့ကိုပြန်ပြီးတိုက်လာမဲ့သူတွေသူတို့အဖြစ်မခံဘူး။ဒါကြောင့်စစ်သားတယောက်တကြွန်းတဲ့အရာတွေကိုသူတို့တင် जा ပေးမှာမဟုတ်ဘူးလို့ပဲယူဆမိတယ်။အတုံးချဖို့တက်တက်ပဲလှုပ်ဆောင်လိမ့်မယ်ပေါ့နော်။တော်လိုင်းရေးတပ်ဖွဲ့တွေနဲ့ထိတ်တိုက်တွေ့မဲ့အချို့နေရာတွေမှာအချင်းချင်းမျက်နှာချင်းဆိုင်ခံတာတွေလှုပ်လာမယ်။တော်လိုင်းရေးတပ်ဖွဲ့တွေကတခုခုဖော်ဆောင်ရလို့အထီးကိုက်ဖြစ်သွားရင်ရန်တိုက်စရာအကွက်တွေဖြစ်သွားမယ်ပေါ့နော်။တော်လိုင်းရေးတပ်ဖွဲ့တွေအတွက်လည်းအတော်လေးအကြက်ရိုက်စရာတွေကြုံရလာနိုင်တယ်။အရင်ကလေးကမှပေါ့နော်ကိုမလုတ်ဖဲနဲ့သူတို့ဘာသာလုတ်ပြီးတော့ကိုလို့ကိုလုတ်တယ်လို့ပေါ့နော်လွှဲချခံရတဲ့ဒေါ်လန်ရေးတက်ဖွဲ့တွေအနေနဲ့တော်တော်လေးခက်ခဲလာလိမ့်မယ်ဒေါ်လန်ပြည်သူတွေရဲ့ပူဆွေးတော့ကရောက်မှုတွေလည်းဒီထက်ပိုပြီးတော့များလာလိမ့်မယ်လို့ယူဆပါပါဗျ
ဟုတ်ကဲ့ကိုထမ်းမြတ်ရေအာဒီနေရာမှာမေးစရာတစ်ခုရှိလာတယ်ပေါ့နော်။ဘာလဲဆိုတော့အဲလက်ရှိဖြစ်နေတာတွေနဲ့ပတ်သက်လို့ဒီပြည်သူတွေဘက်ကဘာမှမလုပ်နိုင်တော့ဘူးလား။ဒီလိုပဲအာသူတို့ပြုသည်မခံနေရတော့မလားပေါ့နော်။ဒီပြည်ပထွက်ဖို့လည်းမတက်နိုင်ရှောင်ရှားဖို့လည်းမဖြစ်နိုင်တဲ့သူတွေအနေနဲ့တကယ်ပဲစစ်မှုထမ်းရတော့မှာလားရှင
်။ဟုတ်ကဲ့မကွာညွေပြည်သူတွေဘက်ကတော့ဒါလုပ်နိုင်တာအလုံးလုပ်ဖို့ကြိုးစားနေတာတွေတွေ့ရတယ်။အကြံဖက်စစ်တပ်အတွက်တော့တာဝန်မထမ်းဆောင်နိုင်ဘူးတိုက်ချင်းတိုက်ရင်ပြည်သူဘက်ကပဲဝင်တိုက်မယ်ဆိုပြီးတော့တော်လိုင်းတပ်ဖွဲ့တွေနဲ့ချိတ်ဆက်ပေးဖို့ပြောလာသူတွေအများကြီးရှိတယ်။အချို့ကျတော့မတိုက်တော့မတိုက်ဘူးဒါပေမဲ့တော်လိုင်းရဲ့အတွက်အထောက်အကူပြုနိုင်မှုတစ်ခုခုကိုဒါလွတ်မြောက်တဲ့နေရာတစ်ခုကနေပါဝင်ခြင်းနဲ့ဆိုပြီးတော့လည်းမေးလာကြတာတွေရှိတယ်။တချို့ကျတော့အခြားနိုင်ငံတစ်ခုခုကိုထွက်သားခြင်းလို့ဆိုပြီးတော့ချိတ်ဆက်လာတာတွေရှိတယ်။အထက်ကပြောသလိုပေါ့နော်ဒါလွတ်မြောက်တဲ့နေရာတစ်ခုခုကိုသွားဖို့မဖြစ်နိုင်တဲ့အဖွဲ့တွေကြတော့နောက်ဆုံးလုံးစရာတစ်ခုအနေနဲ့အကြံဖက်စစ်တပ်ထဲကိုလိုက်သွားမယ်။အထဲရောက်တဲ့အခါတခုခုပြန်လုပ်မယ်မရရအောင်ပြန်ထွက်လာမယ်ဆိုပြီးတော့ဆုံးဖြတ်ထားကြတယ်ပေါ့နော်နောက်ဆုံးရွေးချယ်စရာမရှိတော့လို့မတက်နိုင်လို့ဒါစစ်မှုထမ်းဖို့ချမ်းဖက်စစ်တယ်တဲ့ဝင်ရတော့မယ်ဆိုရင်ပြန်ထွက်လာနိုင်ဖို့အစီအမံတစ်ခုကတော့လှုပ်ဆောင်ထားစေနဲ့ငကြောအစိုးရအနေနဲ့ဒီလိုရွေးချယ်စရာမရှိတဲ့သူတွေကိုဝင်သွားလိုက်ပေါ့နော်ပြီးရင်ပြန်ထွက်နိုင်အောင်လုပ်ပေးမယ်ဆိုတာမျိုးခွင့်မပြုလိုက်တင်ဘူးပေါ့နော်ဘာလို့လဲဆိုတော့ဆန္ဒမပါပဲရွေးချယ်စရာမရှိလို့လိုက်သွားရတယ်ဆိုရင်တော့ပြန်ထွက်လာဖို့ဆက်သွယ်တဲ့အခါစစ်စစ်တာတွေစစ်စေးတာတွေကျွန်တော်တို့တွေကလှုပ်ဆောင်ရတယ်ဘယ်ကနေဘလို့အခြေအနေကြောင့်အထဲရောက်သွားပါတယ်ဆိုတာမျိုးကိုကျွန်တော်ကအထောက်အထားတွေလိုနေလိမ့်မယ်။အဲဒါမဲ့အထဲရောက်သွားတဲ့သူတွေအနေနဲ့အဲ့ဒီအထောက်အထားတွေကိုတဘာတည်းယူသွားနိုင်မှုဘလုံးမှမဖြစ်နိုင်ဘူး။ဖုံးတော်မှသူတို့ကိုပေးကင်မှာမဟုတ်ဘူးပေါ့နော်။အဲဒါဆိုရင်အလွယ်တကူစီစစ်နိုင်မှုဒါစီစစ်နိုင်မှုဘာလို့တင်တယ်လဲဆိုရင်ကျွန်တော်ဥမာအနေနဲ့ပြောရင်ကုတ်တွေထုတ်ပေးလို့ရတယ်ပေါ့နော်။အစိုးရအနေနဲ့ကာယကံရှင်သာတိတဲ့အစိုးရနဲ့ကာယကံရှင်မဲ့တိတဲ့ကုတ်တစ်ခုကိုထုတ်ပေးလို့ရတယ်။ဒီကုတ်ကိုအလွတ်ကျက်ပေါ့နော်မှတ်ထားမယ်ပြီးရင်ဆက်တွေ့ဖို့အခွင့်အရေးရတဲ့အချိန်ကုတ်ပြောပြတာနဲ့အစိုးရဘက်မှာအလွယ်တကူစီစစ်နိုင်မယ်စစ်ဆေးနိုင်မယ်ဒါဆိုရင်ကုတ်လူမှန်တေချာတဲ့အတွက်အခြားအထောက်အထားတွေမရှိရင်တော့မှပြန်ဆွဲထုတ်ဖို့ကူညီလို့ရမှာဖြစ်တယ်ပေါ့နော်နောက်တစ်ခုကတော့အစိုးရအနေနဲ့ဘလို့အချိန်နေမှာပဲဖြစ်ဖြစ်အလွယ်တကူဆက်တွေ့လို့ရမယ့် channel တစ်ခုကိုလှုပ်ဆောင်ထားတဲ့ ਨੇ အဲကာယကံရှင်အနေနဲ့ဆက်တွေ့ရမယ့် channel ရဲ့ဒါစည်ရင်းသွင်းထားရမယ့်ကုတ်ရဲ့ကိုအလွတ်မှတ်ထားနိုင်တာနဲ့အလွယ်တကူစီစစ်ခံပြီးဖြစ်မယ်ဒါမဲ့ဒါတွေကိုအခုကနေကစီမံတာမျိုးကြီးညာတာမျိုးနဲ့စည်ရင်းကောက်ယူတာမျိုးတွေလှုပ်ဆောင်ထားတင်တယ်ပေါ့နော်နောက်တစ်ခုကတော့ဒါစစ်မှုမထမ်းမနေရဆိုတဲ့အကြမ်းဖက်စစ်တပ်ရဲ့မတရားအမိန့်ကိုရှောင်ကျင်တဲ့ပြည်သူတွေအနေနဲ့ပေါ့နော်ကျွန်တော်တို့ကိုအမေးများဆုံးနဲ့ကျွန်တော်တို့ဖြေဖို့အခက်ဆုံးမေးခွန်းတစ်ခုရှိပါတယ်ဗျအဲအဲ့ဒါကတော့ကျွန်တော်တို့ကျမတို့စစ်မှုမထမ်းခြင်းဘူးအဲ့အတွက်ဘာလို့တင်တယ်လဲဆိုတဲ့အကြံဉာဏ်တွေပေးပါဆိုတာပဲပေါ့နော်ဒါကကျွန်တော်တို့အဖြေပြန်ပေးဖို့အင်မတန်ခက်ခဲတယ်ထွက်ပြေးပါလို့ပြောလို့လည်းမရဘူးဝင်တိုက်ပါလို့ပြောလို့လည်းမသိဘူးပေါ့နော်အမှန်တော့ကျွန်တော်တို့ပြောတဲ့အတိုင်းလေသူတို့လုံနိုင်ချင်မှလုံနိုင်မှာဖြစ်သလိုကျွန်တော်တို့ကလည်းဘာလို့ပါလို့မပြောသင့်ဘူးပေါ့နော် မနော်ကျွန်တော်တို့ကျမတို့ဘာလုပ်ချင်ပါလဲအဲ့အတွက်တက်နိုင်တာကုညီပါလို့ပြောရမယ်လို့ကျွန်တော်ထင်တယ်။ဥပမာကျွန်တော်တို့ကျမတို့ကတော့ပြန်တိုက်ချင်ပါလေဘယ်အဖွဲ့တွေကိုသွားချင်ပါလဲအဲ့အတွက်တက်နိုင်ရင်ကုညီပေးပါအဲကျွန်တော်တို့ကျမတို့ကတော့လွတ်မြောက်နေရာကိုသွားချင်ပါလေချိတ်ဆက်ပေးပါဆိုပြီးတော့ပြောရမယ်ထင်ပါလေဗျအဲဒါဆိုရင်ကျွန်တော်တို့တက်နိုင်တဲ့များစူးစမ်းပေးလို့ရတယ်အဲဘာလို့တင်တယ်လဲအကြံပေးပါဆိုတာကြတော့ကျွန်တော်ပြန်ပြောဖို့ခက်ခဲတယ်ပေါ့နော်ဘဝတွေအသက်တွေရင်းထားရတာဖြစ်လို့လွယ်လွယ်လေးပြန်ပြောဖို့မဖြစ်နိုင်ပါဘူးဗျနောက်တစ်ခုကတော့အဲကိုကဘာနဲ့တင့်တော်လဲဘယ်အရာကိုလုံနိုင်လဲဆိုတာမျိုးဒါတေချာခေါင်းအေးထားပြီးတော့စဉ်းစားစီခြင်းပါတယ်လက်ရှိကြုံရမှာတွေရွေးချယ်ရမယ့်ဟာတွေကမဖြစ်မနေအချိန်တွေမှာရွေးချယ်ကြရတာဖြစ်ပါမယ်ဘယ်အရာမှလွယ်ကူမနေတာကိုတော့အားလုံးသိထားပါလိမ့်မယ်ဗျအဲတော်ရဲသွားတာပဲဖြစ်ဖြစ်ထောက်ပို့လုပ်တာပဲဖြစ်ဖြစ်အခြားနိုင်ငံတစ်ခုမှအလုပ်သွားလုပ်ချင်တာပဲဖြစ်ဖြစ်ပေါ့နော်လက်ရှိအချိန်တွေရဘယ်ຢာကမှမလွယ်ကူပါဘူးခင်ဗျအဲဒါကြောင့်ကိုလုံးနိုင်မယ်ထင်တဲ့အရာရဲ့အဲပြီးရင်ကြုံရနိုင်တဲ့အထက်ခဲတွေရဲ့ကိုကြိုတင်စဉ်းစားပြီးတော့တေချာလေးဆုံးဖြတ်စီခြင်းပါလေဗ
ျဆိုတော့အဲဒီစစ်ကောင်စီကအတင်းကျပ်အကောင့်ထဲပေါ်နေတဲ့ဒီစစ်သားစုဆောင်ရေးအပေါ်ဒါ NUG အပါဝင်တော်လှန်ရေးအင်အားစုတွေဘက်ကရောဘလို့နီးလန်းတွေနဲ့များဒါပြည်သူတွေအတွက်အဲတုတ်ပြန်ကာကွယ်နိုင်မလဲထုတ်ပြန်ချက်ထုတ်တာမျိုးတော့ပဲမဟုတ်ပဲနေပေါ့လေ
ဟုတ်ကဲ့မခွန်ညွေတော်လှန်ရေးအင်အားစုတွေအနေနဲ့ကတော့တိုက်ခတ်ရေးကိုရှေ့ဆက်ပြီးတော့လှုပ်ဆောင်နိုင်ဖို့လိုတယ်စီရေးဖီအားကိုတကယ်အင်အားတရက်အနေနဲ့ပေါင်းဆက်ဖော်ဆောင်နိုင်ဖို့လိုတယ်။ဒါဟာတခြားကြောင့်ပြောတာမဟုတ်ဘူးပေါ့နော်။အဲသူတို့တွေမထိန်ချုပ်နိုင်တဲ့နေရာတွေမှာအခုလိုတင်တန်းတွေလုံးဝမဖွင့်နိုင်ဘူးပေါ့နော်။ရှမ်းမြောက်လိုနေရာမျိုး၊ကရင်နီလိုနေရာမျိုး၊ရခိုင်၊ကရင်၊ကချင်းအာဒီချင်းစတဲ့ဒါတော်လိုင်းအင်အားစုတွေစုစုစည်းစည်းနဲ့ထိန်ချုပ်မှုအားကောင်းတဲ့နေရာတွေမှာဒီကောင်တွေဒီလိုတင်တန်းမျိုးမဖွင့်ရဲဘူးပေါ့နော်။ဒါကြောင့်တော်လိုင်းအင်အားစုတွေထိန်ချုပ်ထားနိုင်တဲ့နေမြေတွေပုံမှန်များပြားလာအောင်ပုံမှန်အားကောင်းလာအောင်လှုပ်ဆောင်ကြဖို့လိုတယ်။နောက်တစ်ခုကဒါဖွင့်လှစ်နိုင်ခြင်းရှိတဲ့တင်တန်းကြောင်းတွေကိုတိုက်ခိုက်သိမ်းပိုက်နိုင်ဖို့အရင်ရေးကြည့်တယ်ပေါ့နော်အဲသူတို့ကတင်တန်းဖွင့်ဖို့စ조사နေတာဖြစ်လို့တင်တန်းမဖွင့်နိုင်အောင်ကိုကစ조사ရမှာပေါ့နော်ဒီတင်တန်းတွေဖွင့်လှစ်ဖို့ကျွန်တော်အထက်မှာပြောခဲ့တယ်ပေါ့နော်ဒါတင်တန်းကြောင်းတွေကသူတို့အတွက်လိုကိုလိုအပ်တယ်အဲဒီတင်တန်းကြောင်းတွေဆိုတာကလည်းတင်ကြားမှုအထောက်အကူပြုနိုင်မဲ့မြေဧရိယာအခြေအေးတွေလိုတယ်ဆက်ပစ်ကွင်းတွေလေ့ကျင့်ရေးကွင်းတွေအပြင်ဒါခီးရှည်ခြိတက်ထိုးပေါက်တိုက်ခိုက်ခြင်းတွေလက်ပစ်ပုံကွင်းတွေအစရှိသဖြင့်ပေါ့နော်အဲဒီလိုမျိုးဟာတွေလိုသလိုသူတို့ဆုံးမှုရှိတဲ့နေရာဒေသတွေဖြစ်ဖို့လည်းလိုတယ်ပေါ့နော်ဒီလိုတင်တန်းကြောင်းကြီးတွေကဧရိယာအခြေအေးဖြစ်တဲ့အတွက်သူတို့လက်ရှိရှိနေတဲ့အနေအထားကြောင့်မလို့အဲ PPCC အုပ်ချုပ်နိုင်ဖို့အင်အားလောင်းလာခြင်းမရှိဘူးပေါ့နော်အဲဒီတင်တန်းကြောင်းတွေမှာအုပ်ချုပ်နေတဲ့အကြောင်းကြီးဆိုတဲ့သူတွေကလည်းဒါရှာဘူးမတက်လို့ပေါ့နော်ကြောင်ထိုးခံရလို့အဲစိတ်ဓာတ်တွေပြက်ရွံ့နေတဲ့သူတွေကြီးပဲပေါ့နော်ဒါအပြင်တင်တန်းမှာရှိတဲ့ဒါစစ်သားတွေအရာရှိတွေဆိုတာလည်းဒီသဘောပဲပေါ့နော်အဲလာတက်ကြတဲ့တင်တန်းသားကိုညီမျိုးစုံနဲ့ခေါင်းပုံဖြတ်ဖို့သာတွေးနေကြပြီးတော့အခြားတိုက်ခိုက်ရေးတက်တယ်လို့မျိုးမပင်မန်းတဲ့အတွက်သူတို့ကအေးလူလူသာနေကျင်ကြတဲ့သူတွေဖြစ်တယ်စီဝါရှာမယ်အေးဆေးနေမယ်ပေါ့နော်အဲတိုက်ခိုက်ရေးနဲ့ပတ်သက်လို့အတော်လေးဝေးကွာနေတယ်ဆိုတာကိုအားလုံးလည်းသိကြပါလိမ့်မယ်ပေါ့နော်ဒါကြောင့်လည်းရခိုင်တပ်တော် AA ကအမှတ်ကိုတမ်းမြင့်လေးချင်းအကြောင်းကိုပြင်းလိုက်တဲ့အခါအကြောင်းကြီးဥဆောင်ပြီးတော့လုံးဝခွေးပြေးဝက်ပြေးပြေးခဲ့ကြတာအားလုံးလက်တွေပဲပေါ့နော်အဲဒါမဲ့တိုက်ခိုက်ရေးလုပ်နေတာဖြစ်လို့ရန်သူကိုတော့အထင်မသေးစေချင်ဘူးအရှိမဒီလိုတိုက်ခိုက်ခံရရတာကိုတင်ဆန်းစာယူပြီးတော့ဒါကြံတဲ့တင်တန်းကြောင်းတွေမှာလည်းထိုက်တဲ့တလောက်ပြင်ဆင်မှုတွေတော့သူတို့တေချာပေါက်လုပ်လိမ့်မယ်အဲဒရင်အချက်လက်တေချာစုဆောင်ရယူပြီးတော့အရှိန်အဟုန်နဲ့အင်အားတွေကိုစုစုစည်းစည်းဒါပေါင်းဆက်ပြီးတော့အသုံးပြုနိုင်ဖို့တော့အရန်ရေးကြည့်တယ်ဒီလိုတိုက်ခိုက်မှုမျိုးကိုအခုချိန်မှာဖြစ်စေချင်တယ်ပေါ့နော်ဒီလိုတိုက်ခိုက်မှုမျိုးလုပ်တဲ့အခါမှာမဖွင့်လက်နိုင်ခင်မှာလှုပ်ဆောင်တာကအကောင်းဆုံးဖြစ်လိမ့်မယ်နောက်တစ်ချက်အနေနဲ့ကတော့စီရေးပြတ်မှတ်တွေထဲမှာဒါအကြမ်းဖက်စစ်တပ်ရဲ့အလိုကျပေါ့နော်စစ်မှုထမ်းဥတွေကိုအကောင့်တဲပေါ်အောင်လိုက်ပြီးတော့လှုပ်ဆောင်ပေးနေတဲ့သူတွေကိုလည်းထဲ့သွင်းတိုက်ခိုက်ရတော့မှဖြစ်တယ်။အဲခိုင်းလို့လှုပ်ရတာပါကောဆိုတော့ဒါစစ်တပ်အလို့ကျအုပ်ကြီးတွေပေါ့နော်။ဒါရွာလူကြီးတွေကအတော်လန်ပြည်သူတွေအတွက်ဒါရန်သူတွေဖြစ်လာလိမ့်မယ်။ကိုမိသားစုအစဉ်ပြေရင်ပြီးတော့ဒါဘသူပဲမဲပေါက်ပေါက်ငါနဲ့မဆိုင်ဘူးဆိုတဲ့အုပ်ကြီးတွေကိုလည်းပညာပေးမှရတော့မယ်ပေါ့နော်။အခွင့်အရေးအတွက်မဲတွေနှိုက်တော့ကတော့အုပ်ကြီးမိသားစုတွေကဘလာမပါခဲ့ရဘူး။အခုစစ်မှုထမ်းဥတွေမဲလိုက်တဲ့အခါမှာသူတို့မိသားစုတွေအားလုံးလွတ်နေတယ်ဆိုတာတွေကဒါမှဖြစ်တဲ့အပြင်ဘောနော်ဂျေဆုရှင်ပြည်သူတွေကိုစော်ကားမော်ကားပြုတ်လုတာတွေလည်းအများကြီးရှိလာတယ်။အဲဒါကမဲပေါက်လို့မျက်ရည်လည်းရွှဲနဲ့ဒါအင်ညီစာလေးကိုကင်ပြီးတော့တောင်းတော့မှန်မှန်ပြောနေတဲ့အမေအိုဘောနော်စစ်မှုလေးထမ်းရတာဘာဖြစ်နေတာလဲဆိုပြီးတော့ပြန်ပြောတဲ့အုပ်ကြီးတွေကိုလည်းမျိုးချက်မျိုးပြပြောက်ကြားတပ်ဖွဲ့တွေကပညာပေးဖို့ကျွန်တော်အနေနဲ့တိုက်တွန်းခြင်းနဲ့အပြည်သူဘက်ကနေရမယ့်အစားခိုင်းသမျှလိုက်လုပ်ပေးနေတာတွေဟာအခုချိန်မှာအဆုံးသက်သင့်ပြီပေါ့နော်အစိုးရအနေနဲ့ကတော့ပြည်သူကိုလိုအပ်နေတဲ့အားကိုအားထားပြုရတဲ့အစိုးရတရက်ဖြစ်ကြောင်းပြသနိုင်မဲ့ဒီချိန်ကအခွင့်အရေးလို့ကျွန်တော်မြင်တယ်ပေါ့နော်ဒါတွေကိုတော်လိုင်းအင်အားစုတွေနဲ့ပေါင်းဆက်အကောင့်ထဲပို့လို့ဒါရနိုင်ရင်အရန်ကောင်းမယ်ပေါ့နော်အဲထုတ်ပြန်ချက်တွေထုတ်ပြန်တဲ့အခါမှာလည်းရသမျှနီလန်းနဲ့ဆန့်ကျင်ကြဆိုတာမျိုးထက်စစ်မှုမထမ်းကျင်တဲ့ပြည်သူကိုတိုက်ခိုက်ရေးလုပ်မှလားလွတ်မြောက်တဲ့နေရာကိုသွားမှလားအတင်းရှောင်ကျင်တာလားစသဖြင့်အပိုင်းတွေခွဲပြီးတော့သက်ဆိုင်ရာခဏလိုက်ဆက်သွယ်ဖို့လမ်းဖွင့်ပေးတာမျိုးစီစဉ်နေရာချပေးတာမျိုးအပြင် ရွေးချယ်စရာမရှိတဲ့ပြည်သူတွေအတွက်အထဲကိုလိုက်သွားရတဲ့အခါပြန်လည်လွတ်မြောက်နိုင်ဖို့နည်းလမ်းတွေကိုဒါချိုးတင်ပြင်ဆင်ထားတာမျိုးအချိန်မရဆက်သွယ်လို့ရနိုင်တဲ့ channel တွေကိုထုတ်ပြန်ပြင်ဆင်ထားတာမျိုးတွေကိုလှုပ်ဆောင်ထားတင်တယ်လို့ကျွန်တော်တို့ယူဆတယ်အမှန်တော့ဒါအချမ်းဘက်စစ်တပ်ကပြည်သူတရက်လုံးကိုစိန်ခေါ်လိုက်တာပေါ့နော်စစ်မှုမထမ်းမနေရဆိုတဲ့အတိုင်းစစ်မှုမထမ်းကျင်တဲ့သူတွေကိုလုံးဝနေလို့မရအောင်ရသမျှနီးမျိုးစုံနဲ့သူတို့တွေလှုပ်ဆောင်နေတာအဲဒါပေမဲ့လည်းကျွန်တော်တို့တော်လန်ပြည်သူတွေဟာဒါအမြဲတမ်းနီးလန်းနေရှိနေပါလိမ့်မယ်အဲဒါတွေအားလုံးပြီးမှပေါ့နော်ကျွန်တော်တို့လိုချင်တဲ့ဟာတွေကျွန်တော်တို့လိုချင်တဲ့လွတ်လပ်မှုတွေရနိုင်မယ်ဆိုတာကိုအားလုံးလည်းနားလည်နေကြပြီအနောက်ဆုံးတစ်ခုအနေနဲ့ကျွန်တော်တို့တွေညီညွတ်ကြဖို့ပဲလိုတယ်ပေါ့နော်ဒီအချိန်ဟာအခွင့်အရေးဖြစ်တယ်ဒါကိုကောင်းကောင်းအသုံးချနိုင်မယ်ဆိုရင်အာနာရှင်စနစ်ကကျွန်တော်မြန်မာပြည်ကနေအပီးတိုင်ကွယ်ပြောက်သွားပါလိမ့်မယ်လို့လည်းကျွန်တော်အနေနဲ့ယုံကြည်ပါတယ်ဗျ။အားလုံးပဲကျေးဇူးပါဗျ။
အခုတပည့်ပြည်သူစစ်သား Union စကားစီစဉ်ကိုဒီမှာပဲရည်နာပြစီရှင်။နားဆင်ပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်တနင်္ဂနွေမှာလည်းဘလို့စိတ်ဝင်စားဖွယ်ရာအကြောင်းအရာတွေဆွေးနွေးထားလဲဆိုတာစောင့်မျှော်ပေးပါအောင်ရှင်။